ရခိုင်ပြည်နယ်မောင်းတော်ဒေသမှာမြန်မာလူမျိုးရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ဒေသခံတွေဘေးကင်းလုံခြုံစေရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အလားတူအဲ့ဒီဒေသမှာအကာအကွယ်မဲ့နေတဲ့သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းခွင့်ပြုဖို့ကုလသမဂ္ဂကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နဲ့ကပြောပြပေးပါလိမ့်မယ်ခင်ဗျ။
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုနှစ်ရက်ကြာတွားရောက်လေ့လာနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်တမန်ကိုယ်စားလှယ်အဖွဲ့ထဲမှာအမေရိကန်သံအမတ်ကြီးစကော့တ်မာစီယယ်လည်းပါဝင်ကြောင်းနဲ့နောက်ပိုင်းမှာလည်းအခုလိုဆက်လက်ပြီးအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကမနေ့ဗုဒ္ဓဖူးနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
So the ambassador did conduct a two-day visit with an international delegation including
Ottawa Koya ni ga yes khan ni tak khat khan kya pi naw set twae lu khun yi chho phaw mu ri che che pyan pyan phit bwa kae de lo tadin ni thwet kae de yakhan pi ne myaw pain ko twa yauk kae da ba tamat ji ne tacha ko sa le apwe ri ha di ta kan lu mu apwe si ko sa le ri ne twae song pi lo let twae phit ya che ni a chang ko me myan kwin ya kae ba de di khee sin ha patama che lan phit pi lo ai di ta ma အစိုးရဖော်ရောနိုင်ငံတကာအဖွဲ့အစည်းတွေပါဆက်လက်လေးလာအကဲခတ်ခွင့်ရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်မောင်းတော်ဒေသမှာလူခွေရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးဖို့အမေရိကန်သံအမတ်ကြီးစကော့တ်မာစီယယ်ကမြန်မာအာဏာပိုင်တွေကိုအလေးနက်တိုက်တွန်းခဲ့ကြောင်းဂျွန်ကာဘီကဆိုပါတယ်
။ The ambassador took the opportunity to stress to government officials accompanying the delegation that a thorough investigation into
တမကြီးနေနဲ့ကိုစလေဖွဲ့နဲ့တူလိုက်ပါလာတဲ့မြန်မာအစိုးရအရာရှိတွေကိုအလေးနဲ့အသိပေးခဲ့တာကလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေဖြစ်တဲ့အကြောင်းထွက်ပေါ်လာတဲ့ဆွဆဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးပြီးဒေသခံအားလုံးကိုလည်းဘေးကင်းလုံခြုံစေဖို့အပြင်လူအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝရရှိနိုင်မှုအချက်တွေကိုပြောခဲ့ပါတယ်
အလားတူမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမောင်းတော်ဒေသဘက်ကိုရောက်ရှိနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့အခြေအနေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The UN is requesting unimpeded access so that humanitarian staff can carry out comprehensive needs assessment
ကုလသမဂ္ဂအနေနဲ့မြေတရခန်နေတာကကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်တွေဖြစ်ပါတယ်ဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်တွေအကဲဖြတ်မှုတွေကိုကြေကြေပြန့်ပြန့်ဆောင်ရွက်နေမှာဖြစ်ပြီးတော့အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနေမှာဖြစ်တယ်လို့ကုလသမဂ္ဂဘေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကလေးကမောင်းတော်ဒေသမှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းခံခဲ့ရတာကြောင့်လူပေါင်းတသိန်းခွဲကျော်သူတို့အတွက်ပုံမှန်ထောက်ပံ့နေတဲ့ငွေကြေးစားနပ်ရိက္ခာနဲ့အာဟာရကူညီတွေကိုမရခဲ့ကြပါဘူးဒါအပြင်ကလေးပေါင်း 3,000 ကျော်ဟာအလွန်ဆိုးရင်ရလောက်အောင်အာဟာရချို့တဲ့နေပြီးတော့သူတို့အနေနဲ့ပုံမှန်အသက်ရှင်သန်နိုင်ရေးအတွက်အထောက်အကူတွေရဖို့လိုအပ်နေပါတယ်
။မောင်းတော့နဲ့ရသေးတောင်မြို့နယ်ကကျေးရွာတွေမှာအကြမ်းဖက်စီးနှင်းတိုက်ခိုက်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခြေအနေတွေကိုတွားရောက်ကြည့်ရှုနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့မှကိုယ်တိုင်ပါဝင်နေတဲ့ UN OCHA ကုလသမဂ္ဂဌာနလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးပီယက်ပီယွန်ကလည်းလူသားချင်းစာနာမှုအကူအညီတွေရပ်ဆိုင်းခံထားရတဲ့အတွက်အဲ့ဒီဒေသမှာအခြေအနေတွေဆိုးရွားလာတာကိုစိုးရိမ်မကင်းဖြစ်မိကြောင်းအခုလိုပြောပါရစေ
At the moment children who are malnourished
လက်ရှိအချိန်မှာအာဟာရချို့တဲ့နေတယ်လို့ကျွန်တော်တို့တွေ့ရှိခဲ့တဲ့ကလေးငယ်တွေကိုစပြီးကျွန်တော်တို့အကူအညီပေးနေတာတွေကိုညာတွင်းချင်းရပ်ဆိုင်းခံခဲ့ရတဲ့အတွက်သိတ်ကိုစိုးရိမ်စရာကောင်းပါတယ်အခြေအနေတွေဟာဆိုးဝါးနေတာပါ
လက်ရှိမောင်းတော်ဒေသမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူတွေအတွက်အထောက်ပံ့တွေကိုအမြန်ဆုံးပံ့ပိုးပေးနိုင်ဖို့လိုအပ်နေကြောင်းပီယက်ပီယွန်ကဆက်ပြီးပြောပါရယ်မြန်မာဆိုရဘက်ကတော့သူတို့အနေနဲ့မောင်းတော်ဒေသဘက်မှာနိုင်ငံတကာထောက်ပံ့အကူအညီပေးတာတွေကိုရပ်ဆဲထားခြင်းမရှိသလိုလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေဟာလည်းမှန်ကန်မှုမရှိကြောင်းငြင်းဆိုထားပါရယ်ရှင်